လာပါခင်ဗျာအင်္ဂါနေ့ညပိုင်း Daily Life စီစဉ်ကနေပြီးတော့ကျူးကျွားပါတယ်ဒီနေ့ကျွန်တော်ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတမကမြင်းနေရာဟောင်းတဲ့တမကအဆောင်အုံတဲ့ကိစ္စဖြစ်ပါတယ်မြမလူလက်ရေးတမိုင်းဝင်ចောင်းသားတမကအဆောင်အုံပြန်လဲဆောက်လို့ရဟာလူလူကနေပြီးတော့ရွေးချယ်တဲ့ Energy အစိုးရလက်ထက်မှာပို့ပြီးတော့အတန်ကျဲလောင်လာပါတယ်ဖြစ်စည်းခံရတဲ့တက္ကသအဆောင်အုံမြင်းနေရာမှာတမကအဆောင်အုံဆောက်ဖို့အတွက်ရန်ကုန်အစိုးရကကြိုးပမ်းခဲ့တဲ့အပေါ်မှာဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်လာပြီးတော့အခုတော့ဒီတမကမြင်းနေရာကိစ္စတမကမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီတမိုင်းဝင်တမကမြင်းနေရာဟောင်းနဲ့ပတ်သက်ပြီးတော့သရရှင်တွေရဲ့မြင်ကရောဘယ်လိုရှိပါလဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတစ်ခုကတော့ကိုရန်အောင်ဖြစ်ပါတယ်ကိုရန်အောင်ဟာပြောရမယ်ဆိုရင်တော့88မျိုးဆက်တကူဖြစ်ပါတယ် NLD လူငယ်ဆပြီးတော့ဖွဲ့စည်းခဲ့တဲ့အထက်မှာပါဝင်ခဲ့တယ်လို့ပဲလက်ရှိအဖြစ်ရန်ကုန်တိုင်းလွှတ်တော်ရဲ့ဒီမြင်လာတော်ညွန့်မြို့နယ်ကိုယ်စားလှယ်ဖြစ်ပါတယ်နောက်တစ်ခုကတော့ကုတင်ရေးပါကုတင်ရေးဟာ88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်ပါတယ်ဘာကတာရဲ့ကောင်းဆောင်တူလည်းဖြစ်ပါတယ်သူတို့နှစ်ဦးစလုံးလေးလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်ရင်းလုံးကုယံအောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုယံအောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကုယံအောင်ကြီးကြောက်ခုနကျွန်တော်စကားဆခင်းလို့ပါပဲကျွန်တော်ဒီတမကမြင်းနေရာဟောင်းကိစ္စမှာဒီရောင်တိုင်းဆွေးရကြီးကဆွေးရနေပြီးတော့အဲ့နေရာမှာတမကဆောင်းဆောက်ဖို့အတွက်ကြိုးပမ်းခဲ့တာရှိပါတယ်ဒီပေါ်မှာဝေဖန်မှုတွေကြီးကျယ်ပေါ်ထွက်ခဲ့ပြီးတော့အဲ့ဒါကကြာကြီးရနာသွားပြီးတော့အခုတော့တိုင်ပင်မှုတွေဆွေးနွေးမှုတွေလုပ်နေပြီပေါ့နော်ဒီနေရာမှာကိုရောင်တို့ကတော့ဒီရောင်တိုင်းရောင်တိုင်းဒီပြည်သူ့ထွတ်တော်ကုစရေပေါ့နော်ကိုရောင်တို့ energy ဘက်ကကိုရောင်တို့ထွတ်တော်ဘက်ကနေပြီးတော့အခုစပြီးတော့ဒီကိစ္စဟိုဆွေးနွေးပွဲတွေဖြစ်အောင်ကြိုးပမ်းစပြီးတော့ကြိုးပမ်းခဲ့တာရှိတာကျွန်တော်ကြားပါတယ်ခင်ဗျာကိုရောင်ရဲ့စိတ်ကူးလေးပေါ့ဘယ်လိုမျိုးပုံစံမျိုးနဲ့ဒါပြန်ဖြစ်လာတာလဲခင်ဗျာ
ဟုတ်ကဲ့ဒီကကျွန်တော်ကကျောင်းသမဂ္ဂကိုအရင်ရင်တုန်းကတော့ဗျာသမဂ္ဂချူချခဲ့တယ်။နောက်ပိုင်းအစိုးရကြီးဆက်ဆက်ကလည်းသမဂ္ဂဆိုတာနဲ့အဲလူရရှိခဲ့တယ်။နောက်ဆုံးကြာသေးခင်မှာသမဂ္ဂအဲဒီရင်းနှီးမှာဒီတစ်ပင်ကြီးဆိုက်ခဲ့ပြီးသမဂ္ဂရဲ့ရုပ်ဆဲကိုပြည့်ရဲအောင်လို့အများကြီးကြံစီခဲ့တာရှိတယ်ဗျာ။ဒီလားအခုစိုးရတက်ကနေပြီးတော့ဒီကျွန်တော်သမဂ္ဂတက်ကျွန်တော်သမဂ္ဂဆောက်ဝင်ပေါ်ထွန်းလာပြီးဆိုပြီးတော့ဘယ်စိုးရမှာမှအခုမပြူခဲ့တဲ့အတိုင်းအတရာကိုသူဆောင်ရွက်ခဲ့တယ်ပေါ့နော်အဲ့တော့အခုနောက်ဆုံးကျွန်တော်နဲ့ဆွေးနွေးချက်ရဒီတမကအဆောက်အဦကိုဒီကျောင်းသားရိုးစက်ပေါင်းများစွာနဲ့ဆွေးနွေးပြီးတဲ့အခါကျရင်တမန်ဆုံးအကောင့်တွေပေါ်ပြည်ရင်းနဲ့ဆန္ဒကရှိနေရှိနေတဲ့အခါကျတော့ကျွန်တော်တို့လည်းပြောပါတယ်ဆိုတော့ကျောင်းသားတွေလွတ်လပ်တဲ့သဘောဆန္ဒနဲ့အတူဒီကျောင်းသားတမကကြီးကိုပြန်လည်းပြီးဆောက်ဖို့ဆိုပြီးတော့အဲ့ကြောင့်ကျွန်တော်တို့ထတဲ့ဝါစပြီးတော့လှုပ်ရှားနေတဲ့အချိန်ရှိပါခင်ဗျာ
ဟုတ်ကဲ့ပထမတစ်ကြိမ်တုန်းကတော့ရန်ကုန်တိုင်းဆွေရကနေပြီးတော့ကြိုးပမ်းခဲ့တာရှိပါတယ်ခင်ဗျာအဲ့ပေါ်မှာကုကြောင်တို့လည်းကြားပြီးမှပါဝေဖန်မှုတွေဖြစ်လာတယ်တမကမြင်းနေရာပေါ်မှာသူဆောက်ဖို့တဲ့ကြိုးပမ်းနေအခုကတော့မဖြစ်တော့ဘူးပေါ့နော်အဲ့တော့လက်ရှိအဖြစ်ကိုရန်အောင်ရှိတဲ့ဒီအမျိုးသားတမှုစီဖွဲ့ချုပ်ကောဒါနဲ့ပတ်သက်လို့ဘယ်လိုသဘောထားရှိပါလဲခင်ဗျာ
ဟုတ်သူတို့ကလည်းကျွန်တော်ထင်နေကြဟိုတရားဝင်မထုတ်ပြန်ပေမဲ့ဒီကျွန်တော်တမကကိုဒီကိစ္စကဖြတ်တန်းခဲ့ကြတယ်ကျောင်းသားတွေရဲ့သဘောဆန္ဒနဲ့လက်လက်တဲ့သဘောဆန္ဒနဲ့ဒီကျွန်တော်တမကဒီကျွန်တော်တမကဒီရှင်သန်ဖွံ့ဖြိုးရေးနဲ့ဒီတက္ကသအဆောက်အဦပေါ်ထွန်းရေးတဲ့သူတို့ဆန္ဒရှိပါတယ်ခင်ဗျာနောက်တစ်ခါအဲဒီပြောင်းပြီးအစိုးရကလည်းဒီအဆောက်အဦပြန်လည်တစ်ချက်ဖို့အတွက်ဒီ9ဘီလီယံပေါ့နော်ခွင့်ပြုကြပြီးတဲ့ဖြစ်ပါတယ်ဒါတနည်းအားဖြင့်တော့အဲကျော်ကူးရပါစေသူတို့တမကတွေရဲ့ရည်ရည်မှုနဲ့ဖြစ်ပြီးမှုကိုအတိမတ်ပြည့်တဲ့သဘောလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်မို့လို့ကျွန်တော်အနေနဲ့လည်းတစ်ဖက်ကဝေဖန်ပြောဆိုမှုတွေလည်းရှိပါတယ်။တို့ဒီတစ်ဖက်ကလည်းဒီတမကကြီးအဆောက်အဦအများဆုံးပေါ်ထွန်းလာပြီးဘယ်နဲ့အားတိုက်ပျော်ရှင်တစ်ယောက်ကလည်းဆန္ဒပြတဲ့လူတွေလည်းရှိပါတယ်။ကျွန်တော်တို့သဘောကတော့ဒီအခုလက်ရှိဒီအမျိုးသားပြည်နယ်ရေးဥပဒေမှာဒီတမကကြီးရဲ့ရည်ရည်ခွင့်တွေကိုတို့တွေဆက်ပြီးရေးသားရလို့ကျွန်တော်သိရှိရပါတယ်။အဲ့တော့ဥပဒေပြီးတော့မှတမကစောင့်မလားတမကစောင့်ပြီးတော့မှဥပဒေလုံလားဆိုတော့ကျွန်တော်သဘောကတော့ဒီကိစ္စနဲ့ရက်ကပြန်ယူသွားမယ့်အခြေအနေရှိပါတယ်။ဒါကြောင့်ဆိုဥပဒေပြီးတဲ့အခါမှာအချိန်ကကျွန်တော်ထင်တာရယ်ပို့ပြီးတော့ကြာတတ်တဲ့သဘောဝါရှိပါတယ်။အဲ့တော့ဥပဒေပြီးတော့တမကအဆောင်ကိုစောင့်မယ်ဆိုရင်ကြာမှာဖြစ်တယ်လို့တမကစောင့်ဖို့ပြီးတော့မှဥပဒေပြီးမယ်ဆိုတော့ကြာတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်သဘောကတော့နှစ်ခုလုံးကြာရင်ရက်တက်လုံးအောင်လို့ကျွန်တော်ကတော့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဆိုရင်ကိုရန်တို့ကိုရန်အောင်တို့ကဥဆောင်ပြီးတော့အခုဆွနွေးတိုင်ပင်ကြတဲ့ခါမှာတမကမျိုးဆက်တီတော်များများကိုလည်းဆွနွေးနေတာတွေ့ရပါတယ်ဆူပြီးတော့ဆွနွေးနေတာတွေ့ပါတယ်အဲ့တော့ခြေလန်းကအချိန်ကြီးကဘယ်လောက်ထိအောင်မြင်လာပြီလဲဘယ်လောက်ထိပေါင်းအောင်ဖြစ်လာပြီလဲခင်ဗျာ
ဒီလိုကျွန်တော်ဒီအောင်မြင်မှုကတော့ဟိုတော်တော်ကြီးမားပါတယ်ကြီးမားလို့ဆိုအရင်ရင်တော့တမကနဲ့ပတ်သက်ပြီးအဲ့လိုမျိုးတခါမှခြေခြေပြင်းပြင်းက ဆွေးနွေးတယ်နေတာမရှိခဲ့ဘူးเนาะအခုကျွန်တော်တို့ရှိတယ်အလုံးပဲအားသက်ပြောရှင်ပြတော့ပါတယ်ဟိုအယူဆချင်းတူရောမတူရောတပိုင်းပေါ့เนาะဆူတာကအဲ့အဲ့ဒီမှာနည်းနည်းတော့ကွဲလွဲနေတာကတချို့တလေကဒီမူလကမ္မကမျိုးကြီးမှာမလို့ရှိဘူးဒါတနည်းအားဖြင့်ဒါစနစ်ဆိုးရပြရုပ်ပြတနည်းအားဖြင့်အဲ့ဒီတမကအဆောင်ကြီးဖြူခွဲဆံခြင်းနဲ့အတူသမဂါရီရဲ့တရားဝင်ရက်တိခွင့်နဲ့မခဘူးကျွန်တော်တိုင်းပြည်ရဲ့ပညာရေးစနစ်ကြီးတစ်ခုလုံးမှာဘုံခွဲဖြစ်ပြီးခံရတယ်လို့ကျွန်တော်ယူဆတယ်ယူဆတယ်ဆိုတော့အဲ့ရတချို့တနေရာတော့အဲ့ဒီနေရာမှာမလို့ရှိရင်ဆိုတော့ဒီပုံမှာကျွန်တော်ဆွေးနွေးကြမယ်အဆင်မပြေရလဲရှိတယ်ပြဿနာမရှိဘူးအခုကျွန်တော်စတင်ပြီးတော့ရင်းနေနေပုံကိုလည်းနည်းပြောဆိုမှုရလိုက်တာကကျွန်တော်တို့ကြီးမားတဲ့အောင်မြင်မှုတစ်ခုပေါ့နော်နောက်ပိုင်းလည်းအစည်းအဝေးတွေကိုကျွန်တော်ဆင်မြန်းမပြတော်တော့အချင်းချင်းရှိပါလေ
ဟုတ်ကဲ့ခင်ဗျကိုရအောင
်စိတ်ရှိလဲချင်းနဲ့ကျွန်တော်လိုအောင်မဲ့အနေထားတော့ရှိပါရဲ့နော
်ဟုတ်ကဲ့ခင်ဗျကိုရအောင်လီလိုက်မပါခဏနေပြီးအောင်ခင်ဗျကျွန်တော်ကုတင်ရေးကိုဖိတ်ခေါ်ကြပါလေကုတင်ရေးကတော့ဘခုနာကျွန်တော်မိတ်ဆက်ထားလို့ပဲဘဂဒါခေါင်းဆောင်ဟောင်းတယောက်ဖြစ်ပါလေရှင်းစစ်ချက်မျိုးဆက်ကပါကုတင်ရေးကြပါလားခင်ဗ
ျဟုတ်ကဲ့ကြားပါလား
ကုတင်ရေးခုနာတော့ကုရအောင်ဆွေးနွေးတော့လဲကြားပြီးပြီးတော့ကုတင်ရေးရဲ့သဘောထားလဲသိကြပါလေခင်ဗျအဲ့တော့ဒီတမကမြင်းနေဟောင်းကိစ္စနဲ့ပတ်သက်လို့တမကနဲ့ပတ်သက်လို့ပေါ့
ဟုတ်ကဲ့ကျွန်တော်တမကအဆောက်အဦနဲ့ပတ်သက်လို့ရတော့ဗျာကျွန်တော်တို့ကပြန်ဆောက်ခြင်းနဲ့ဆိုတဲ့ဟိုသဘောထားကတော့ကျွတ်ဆိုရမယ့်သဘောထားပါပဲဆိုတော့ကျွန်တော်တို့နှစ်လပိုင်း26ရက်နေ့မှာ okay ဆွေးနွေးပွဲဆွေးနွေးပွဲဆိုတာ1953ကနေ2019ကျောင်းသားတမကမျိုးဆက်အားလုံးပါဝင်တဲ့ဆွေးနွေးပွဲပေါ့အဲ့ဒီဆွေးနွေးပွဲကနေကျွန်တော်တို့ကဘယ်လိုဖော်ပြထားလဲဆိုတော့ထုတ်ပြန်ထားပါတယ်အဲ့မှာပြည်သူရွေးချယ်တင်မြောက်တဲ့အစိုးရအဖွဲ့လက်ထက်မှာဒီဖြူဖြက်ခံရတဲ့ကျောင်းသားတမကအဆောက်အဦကိုပြန်ဆောက်ခြင်းနဲ့ဆိုတဲ့အားထုတ်မှုကသိမြတ်ကောင်းမွန်တဲ့လုံဆောင်မှုတစ်ခေတ်ဖြစ်အသိမှတ်ပြုပါတယ်ဆိုကျွန်တော်တို့ဖော်ပြထားပါတယ်ဒါမှမဟုတ်ကျောင်းသားတမကဆောက်ခြင်းနဲ့ဆိုတာကိုကျွန်တော်တို့ကြိုးစားမယ်သဘောထားပါပဲဒါပေမဲ့ပြန်ဆောက်ခြင်းနဲ့သဘောထားကကျွန်တော်အမြင်မှာတော့ဒါရူးရှင်းပံကန်တဲ့သဘောထားဖြစ်အကောင်းဆုံးပါပဲပြီးတော့ကျောင်းသားတမကအဆောက်အဦကိုပြန်ဆောက်ခြင်းတာကရူးရှင်းပံကန်တဲ့သဘောထားဖြစ်ကြောင်းကိုဖော်ပြနိုင်တဲ့အချက်၃ချက်ရှိတယ်လို့ကျွန်တော်တို့မြင်နေဗျအဲ့ဒါကတော့နံပါတ်၁ကတော့ကျောင်းသားတမကအဆောက်အဦရဲ့တမိုင်းတံမိုးကိုဖော်ထုတ်ပြီးတော့အဲ့ဒီတမိုင်းတံမိုးအသိမှတ်ပြုကြောင်းဖော်ပြတဲ့အချက်တော့ပါမယ်ကျောင်းသားတမကဆောက်ခြင်းနဲ့ဆိုရင်ပေါ့ပြီးတော့နံပါတ်၁ကတော့ကျောင်းသားတမကအဆောက်အဦရဲ့အသက်ဝိညာဉ်ဖြစ်တဲ့ဘက်ကနေများအဖွဲ့ချုပ်နဲ့ကျောင်းသားတမကတွေကဒီမိုကရေစီစံနှုန်းနေတဲ့အမည်ရုံးလက်စားရက်တိခွင့်လှူရှားခွင့်ရှိရမယ်နော်ဒီနှစ်ချက်အပြင်ကျွန်တော်တို့ကိုယ်လေးကြုံရတဲ့အတွေ့အကြုံကဒါနံပါတ်3ချက်ကိုကျွန်တော်ထည့်ပြောရတာပါဒါပါလဲဆိုတော့ကျောင်းသားတမကအဆောက်အဦတစ်ခုစောက်ချင်တယ်ဆိုရင်အဲ့ဒီစောက်လို့ရကိစ္စအဲ့ဒီကျောင်းသားတမကအဆောက်အဦစောက်လို့မဲ့ခေတ်ကာလအခြေအနေတရားမှာရှိနေတဲ့နိုင်ငံရေးရည်စည်းကြောင်းအပေါ်မှာထိခိုက်အားပြော့စီမဲ့သဘောမျိုးတော့မဖြစ်စေရပါဘူးဒါပါကြောင့်ပြောလဲဆိုတော့ကျွန်တော်1988ဖြတ်သန်းခဲ့ရတဲ့အတွေ့အကြုံမှာရှင်းလင်းလင်းဒီမိုကရေစီအရေးတော်ကြီးဖြစ်နေတဲ့ကာလမှာသမ္မတဒေါက်တာမမောင်ကကျွန်တော်တို့အဲ့ဒီမှာဘာကတည်းကအဖွဲ့ချုပ်ကျွန်တော်တို့တာဝန်ယူနေတဲ့အချိန်ပေါ့ဗျာကျွန်တော်တို့ဘာကတည်းကအဖွဲ့ချုပ်ကိုကမ်းလှမ်းမှုရှိလာတယ်ဆိုတော့ကျောင်းသားတမကအဆောက်အဦကိစ္စနဲ့ပတ်သက်လို့ဒါချုပ်တွေ့ရတဲ့အဖြစ်အပျက်တစ်ခုပါအဲ့ဒီတော့ဒေါက်တာမောင်ရဲ့ကမ်းလှမ်းချက်ကိုကျွန်တော်တို့ညင်းခဲ့တယ်အဲ့ဒီတော့ညင်းခဲ့တာအဲ့ဆိုတော့ကျွန်တော်ပြောတဲ့နံပါတ်3ချက်ရှိနေတဲ့နိုင်ငံရေးရည်စည်းကြောင်းနဲ့အဓိကသက်ဆိုင်တယ်အဲ့ဒီရည်စည်းကြောင်းတော့ရလေကျွန်တော်တို့ဖယ်ထုတ်မဲ့ကိစ္စဖြစ်နေလို့ညင်းခဲ့တယ်ဒါကြောင့်လဲဒေါက်တာမောင်ကချင်းလက်ကင်းသားတဲ့တနေ့မှာကျောင်းသားတမကအဆောက်အဦကြီးကိုပြောပါပါကြီးအုံငင်းချကြရပါတော့လို့တိုင်းပြည်ကိုထုတ်ပြောခဲ့ရတယ်ဖြစ်သွားတာဒါပေမဲ့ဒီနေ့အချိန်ဒီမှာတော့အားလုံးရဲ့သဘောထားအတန်တွေကိုပြန်နားထောင်ဖို့ဝိုင်းစဉ်းစားကြဖို့အမှတ်ကန်ဆုံးသဘောထားတစ်ခုကိုရှာဖွေနိုင်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲဒီမှာကျွန်တော်သတိထားမိလို့ဆွေးနွေးကြတယ်ပြောကြဆူကြတယ်ဒီမှာယူဆ3မျိုးရှိတယ်လို့ကျွန်တော်သိထားပါတယ်ပထမတစ်ခုကတော့တမကဆောင်ကိုဆောက်လို့ဖို့ကိစ္စပေါ့နော်တမကဆောင်ကိုဒီအမြင်ကဟောမှာပဲနောက်တစ်ရချက်ကတမကဟောင်းဆောက်လို့လို့ပဲတမကနဲ့ပတ်သက်လို့ဒီရှိမှုနဲ့ပတ်သက်လို့တရားဝင်လုပ်ပေးဖို့ဆိုတဲ့ဟာမျိုးပေါ့နောက်တတိယချက်ကတော့နည်းနည်းလေးတို့ကတော့ပြင်းထန်တယ်တမကဒီရဲ့တရှိမှုကိုအတိမတ်ပြုတ်ပြီးတော့မှာပဲတမကဆောင်ဆောက်တင်နေပေါ့နော်အခုချိန်မဖြစ်သင့်ဘူးဆိုတော့အယူဆမျိုးရှိပါတယ်ကိုတင်ရေးကတော့တူးချင်းဆန္ဒဘလို့ရှိပါလဲ
အဲကျွန်တော်တူးချင်းကတော့အဲ3ချက်မှ4ချက်ရှိတာဗ
ျဟုတ်ကဲ့
အဲတစ်ချက်အဲ့မှာကြံနေရလို့ကျွန်တော်မြင်တယ်အဲ့ဒါကတော့ဘာလဲဆိုတော့ကျောင်းသားဟိုကျောင်းသားတမကအဆောက်အဦတစ်ခုဆောက်ပြီးတော့ကျောင်းသားတမကတွေနဲ့ဘာသာပြန်ရအဖွဲ့ချုပ်နဲ့လှုပ်ရှားခွင့်မရှိဘူးဆိုရင်အဲ့ဒီအဆောက်အဦကြီးကအဆောက်အဦတည်ကြီးပဲဖြစ်နေမှာပဲဟုတ်တယ်ဟုတ်လားဒီတော့ကျွန်တော်အမြင်ကတော့ကျွန်တော်နံပါတ်4ချက်ကဘာဟာလဲဆိုတော့ကျွန်တော်တို့ကကျောင်းသားတမကတွေဘာသာပြန်ရအဖွဲ့ချုပ်နဲ့ကျောင်းသားတမကတွေရဲ့ရည်တည်လှုပ်ရှားခွင့်ဆိုတဲ့ မူကိုစုပ်ကန်ပြီးတော့ကျောင်းသားသမဂ္ဂအဆောက်အဦကိစ္စကိုစကားပြောသင့်တယ်ဆိုတာအချက်တစ်ချက်ပါတယ်ဆိုကျွန်တော်ပြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ကုတင်ရောကကုရံအောင်ကလီလန်းပေါ်မှာခဏလေးနေပြီးပါကျွန်တော်အတာဖိုင်တစ်ခုဖွင့်ကြပါတယ်ကုကတော့အရာကတော့ဒီဥလှရှိပါဥလှရှိဆိုတာကတော့နောက်ဆုံး1962ခုနှစ်တက္ကသဆောင်ဖြူခါတဲ့အချိန်မှာနောက်ဆုံးကြန့်ခဲ့တဲ့ခေါင်းဆောင်မျိုးဆက်ထဲကတူဦးဖြစ်ပါတယ်ဥလှရှိရဲ့တန်ဖိုင်သူ့ရဲ့သဘောထားကိုနားဆင်ကြည့်အောင်ပါ
ကျွန်တော်ကတော့ဆောက်လို့နေပါတယ်တို့ပြောကြဆိုကြကြမှာတိတိကျကျတောင်းဆိုချက်ကလည်းခုပဲတောင်းသမားလှုပ်လှဆော်ဖို့ဒီကိုအရင်ပေးပါပေးပြီးပြီမှာကျောင်းသမားအကြောင်းဆောက်ဖို့ကြောက်ပြောပါလို့ကလေးတွေတဘောတာအဲ့လိုရှိတယ်အဲ့တော့ပုံကိုရပြောရင်လည်းဟုတ်လားအတင်လည်းအဲ့ဒီကလေးတွေတဘောတာနဲ့အင်လိုက်ဖြစ်တယ်ဘာလို့ဖြစ်စီခြင်းလဲဘာဖြစ်လို့ကိုယ်ဒီမှာတဏ္ဍာရလို့ထောက်ခေါ်နေတဲ့ဓမ္မကြီးကျိုးလက်ထဲရောက်လာပြီကွာဘာဖြစ်လို့ကန့်သက်တွေတားကြီးတွေပိတ်ဆို့တွေလုံနေမှာလဲ
ဒီမြင်းနေရဟောင်းနဲ့ပတ်သက်လို့ရောတမကအဆောက်အုံကိုမြင်းနေရဟောင်းမှာစောက်တင်လားမစောက်တင်လားမြင်းနေရဟောင်းနဲ့ပတ်သက်လို့ရောအငဲ့သဘောရဘလို့ရှိတယ်ခင်ဗ
ျဒီညမှာဘုန်းကြီးကြီးနေတဲ့ကျောင်းသားတမကအဆောက်အုံဒီဇိုင်းတိုင်းစောက်ဆောက်ပြီးတော့အဲ့ဒါမြန်မာနိုင်ငံကျောင်းသားလှုပ်ရှားမှုသမိုင်းကြရတဲ့ပြင်ထားအဲ့ဒီတက်ကူကျောင်းသားသမားကိုကြီးတွေကဘယ်နာမှာပဲအဆောက်အုံကြီးကြီးစောက်စောက်အကျယ်ကြီးပါဟာလားကျောင်းသားသမားကအဆောက်အုံစောက်ဖို့နေရဟုတ်ကဲ့ကျောင်းသားမကဆုံးငါတို့ဘောရီငါတို့ live ဖြစ်အဲ့ဒါငါတို့ရဲ့ချစ်တီမုန်းနေပေါ့တန်းကြီးကအဲ့ဒါသူကစဉ်းစားလိုက်တာဒါတပမဲ့နဲ့ခစ်စခုလောက်ဖြစ်နေမယ်ဒီလိုသဘောထားတာဘယ်မှာနိုင်ငံကျောင်းသားလောက်ချမ်းမှုသမိုင်းကျတဲ့ပြင်းနဲ့တိုက်တယ်အမှတ်သားနဲ့လို့ပါအမှတ်သားလေးနဲ့ရှိနေချင်
းဟုတ်ကဲ့ဒါကတော့ဥလရွှေရဲ့သဘောထားသူ့ရဲ့မြင်မှာကိုရောင်ခုနကဥလရွှေသဘောထားကြားမိမယ်ထင်ပါတယ်သူကတော့မြင်းနီယာဆောက်အုံးမှာသမိုင်းဝင်ဆိုတဲ့ဟာမျိုးဖြစ်တယ်မှာဆိုတော့သူ့ယူဆပါကိုရောင်သဘောထားဘယ်လိုရှိပါလဲခင်ဗျာသူ့ပေါ်သူ့သဘောထားပေါ်မှာ
hello
ဟုတ်ကဲ့ကိုရအောင်ကြားလားမသိခင်ဗျအ
ဲကြားကြားတယ်
ဟုတ်ကဲ့အခုခုနဦးလက်ရွှေပြောထားတဲ့သဘောထားကတော့ဒီတမကဆောင်းမြင်းနေရာပေါ်မှာတမိုင်းဝင်အဆောက်အုံပဲဖြစ်တင်နေပေါ့နော်တခြားတမကတို့တခြားဆောက်အုံမှာဆောက်ပါတခြားနေရာမှာဆောက်ပါတမကဝင်းနေရာတခြားနေရာမှာဆောက်အောင်ဆောက်ပေါ့နော်သူ့သဘောထားအဲ့လိုရှိတော့ကိုရအောင်ဘယ်လိုမြင်ပါလဲခင်ဗျ
ဟုတ်ကဲ့ဦးသူကျွန်တော်နဲ့ဘာမှတိတ်ပြီးတော့သူကြတော့ကိုရအောင်ကမရှိပါဘူးမရှိပါဘူးဟိုဒါလည်းလက်ခံနိုင်ကြတစ်ချက်ပေါ့နော
်ဟုတ်ကဲ့
သူတို့ကဟိုကတော့ယူကြအဲ့ဒီစောက်မစီအပိုင်းမှာတချို့တလေကတော့အဲ့ဒီရင်းမြောမစောက်စီရင်တချို့တလေကတော့ရင်းမြောကဒီတိုင်းထားမယ်ထားပြီးတော့မာကျွန်တော်တမကစောက်ကိုအဲ့ဒီဝင်းထဲမှာကြည့်ကြည့်တော့ရှားတယ်နော်ကြည့်ကြည့်ဆိုတော့ဟိုဒီအတွက်ကိုကျွန်တော်တို့ကဖြူထူးငင်းပွားခင်မလို့လို့ထင်တယ်လေဟိုအဆင်ပြေပါတယ
်ဟုတ်ကဲ့
အဆင်ပြေပါတယ်အခုကဟိုကျွန်တော်တို့ဘယ်လိုရှေ့ဆက်ပြီးတော့ဟိုပူပေါင်းဆောင်ရွက်ကြအောင်လေပေါ့နောက်တစ်ချက်ကရေးကြည့်တာကအခုကျွန်တော်တို့စာပြီးဆွေးနွေးတယ်ပေါ့နော်အခုကစာပြီးစာလောက်ခါကြပေါ့အဲ့တော့အခုမကြာခင်မှာပဲဒီလေးရအမှန်အပြားကကျွန်တော်ရဲ့နောင်တော်ညီတော်တွေအကုန်လုံးကိုကျွန်တော်ဖိတ်မယ်ရဖိတ်လို့တော့ဖိတ်စာရခြေစင်သားပြီးပေါ့နော်အဲ့ဒီကနေသူတို့ရဲ့သဘောထားတွေကျွန်တော်ယူမယ်အကောင်းဆုံးဖြစ်အောင်ကျွန်တော်ဆောင်ရွက်ကြမယ်လို့လည်းကျွန်တော်ဆုံးဖြတ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကုရအောင
်အဲ့ဒီတော့ရှင်ကဘာမှဖိတ်ပြီးတော့ကိုယ်လည်းလည်းမရှိပါဘူးခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကုတင်ရေးကိုအငယ်ဦးလက်ရှိခုနကပြောထားတဲ့သဘောထားပေါ်မှာကုတင်ရေးဗမာဖြည့်ဆွတ်ပြီးတော့ဖြည့်တုံ့ပြန်ပြီးတော့ဖြည့်စစ်ပြောရရှိပါလေ
ဟုတ်ကဲ့ကိုရောင်တို့ဦးလက်ရှိတို့ပြောခဲ့သူပါပဲကျွန်တော်ကဟိုကြောက်ကင်ပြောမလဲဆိုတော့ကျွန်တော်အော့ဖ်ဆူနီဘွဲမှာလည်းပါခဲ့တယ်ဒီအဲ့ဒါအကြောင်းသားမျိုးဆက်အသီးသီးရဲ့ဆူနီဘွဲပေါ့အဲ့တော့အဲ့ဒီရရှိချက်ငါအဲ့ဆူနီဘွဲရရှိချက်ကမြင်းနေရအဲ့အကြောင်းသားတမအဆောင်နဲ့ပတ်သက်ပြီးတော့သုံးချက်ပြောထားတယ်ဗျာကျွန်တော်တို့ပြီးတော့မူရင်းနေရနော်မူရင်းနေရဒီတိုင်းထားမယ်ပြီးရင်အဲ့ဒီတော့မှပြထိုက်လုပ်မယ်ပြီးရင်တကယ်လက်တွေ့အကြောင်းသားတမအလုပ်တွေလုပ်ဖို့အဆောင်အဦတွေစောင့်မယ်ဒီသုံးချက်ကိုကျွန်တော်တို့အော့ဖ်ကနေပြီးတော့ဆူနီရရှိထားတယ်ဗျာအကြောင်းသားမျိုးဆက်အသီးသီးရ
ဟုတ်ကဲ့ခင်ဗျာကျွန်တော်အခု thrush တူလေလိုင်းပေါ်မှာရှိပါတယ်သူကပါဝင်ဆွနေမြများလူတို့ပါတယ်ဥတင်ဝင်းသိန်းကြားပါလားခင်ဗျာဥတင်ဝင်းသိန်းဆွနေလို့ရပါတယ်ကုတင်ရှိပါတယ်ဥရအောင်ရှိပါတယ
်ဟုတ်ကဲ့ခင်ဗျာဟိုကျောင်းနဲ့ဆီပြောကြတာနဲ့ကုဟုတ်လားကုတင်ပြောကြတာအားလုံးကဒါသိရခပြကြကြပါတယ်နောက်တစ်ခုကကျွန်တော်တို့ဒီဟုတ်လားကျောင်းသားတပ်ကအဆောင်ရှိတယ်ကနိုင်ငံတော်မှာကျွန်တော်လွတ်လပ်ရေးတော်ကြီးခဲ့တဲ့ခေါင်းဆောင်ကြီးတွေတက်ခဲ့နေရဆိုတော့ဒါတမန်ဝင်ဆောင်ကြည့်ဒီပုံကြီးရရှိရသူကတစ်ချက်မှာဒီကိစ္စကဟိုအကောင်းတဲ့ဘက်ကကျွန်တော်တို့မြင်ရမှာဒါပေမဲ့လေယာဉ်တွေကကျွန်တော်တို့ကစက်မချက်ဆိုတာတော့မထားတတ်ပါဘူး။ဒါဆိုတော့အရေးကြီးတာဒီသမိုင်းအကောက်ကိုအစိုးရဆိုင်ခွင့်ပေးလို့ဟိုကျောင်းသားတက်ကအပေါ်မှာနေနဲ့ချက်ချက်40ပြည်နဲ့ဒီရက်တည်းကနဲ့ဖွင့်စစ်ပြီးတော့မှဒါကိုပြန်ပြီးတော့မှဟိုကျွန်တော်တို့အကောင်းတဲ့ခေါ်ရဆိုတာဟာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအားနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ဆိုတော့ဆွေးနွေးသူ့ရဲ့အမြင်ကိုပြဖို့ထားတာဥကျော်သူ့ရဲ့တန်ဖန်ရှိပါတယ်မဆမှုရင်တစ်ချက်ဖွင့်ပြပါဦ
းတမိုင်းဝင်အဆောက်အဦမှန်သမျှအစ်စ်ပြန်မဆောက်ဖက်လက်ရှိအတိုင်းထိမ့်သိမ်းဆောက်ရှောက်ထားတဲ့နာသဘာဝကြပေမဲ့ကျောင်းသားတမကလူတမိုင်းကိုဖျောက်ဖျက်ပြဖို့ဖြက်စီးခံရတဲ့အဆောက်အဦကိုတော့လက်ရှိနေရာမှာပဲပြန်လည်တိဆောက်တင်ပါတယ်ခေတ်ဆက်ဆက်အကြောင်းကြောင့်ပျက်စီးသွားတဲ့အဆောက်အဦနေရာတွေမှာမူလထက်ပိုကောင်းတဲ့အဆောက်အဦတွေကိုပြန်လည်တိဆောက်ကြဆင်းရဲပါ လဲကြသွားတဲ့နေရာမှာပြန်လဲကုန်းထနိုင်ခြင်းတော့ကိုဒိခါတက်ဆရာအကြောင်းရှိပါဘူးခုလဲကျောင်းသားတပတ်ကအစာအုပ်ကြီးကိုမူလနေရာမှာတိဆောက်ပြနိုင်ခြင်းနဲ့ကျောင်းသားတွေရဲ့ခုံကိုပြန်လဲမြစ်တင်ပေးရမှာပါဘာသာရေးဆိုင်ရာအစာအုပ်တွေကိုတော့အများဝိုင်းဝန်းတိဆောက်ခဲ့နိုင်ကြသေးရင်မြန်မာနိုင်ငံသူ့ကျုံပေါ်အလုံးမျိုးဖို့ပေးဆက်ရခြင်းမှာအဓိကခံကပါဝင်ခဲ့တဲ့ကျောင်းသားတွေရဲ့ ဒီစားပြီးတဲ့တမိုင်းဝင်နေရာကနေအခြေပြုပြီးတော့အနာဂတ်မှာထွက်ပေါ်လာမယ့်ကျောင်းသားတွေဖို့ကျောင်းသားတွေရဲ့တမိုင်းမှတ်တမ်းတွေကိုဆက်လက်ရေးထိုးသွားကြပါမယ်။တစုံတူးရဲ့ပြောကကြောင့်ခြားတင်နေရာကိုပြောရှိသွားခဲ့ရရင်မြို့ပြင်ထုတ်ခံရတဲ့တက္ကသိုလ်ကောလိပ်ရဲ့ပြင်မျိုးကိုဆက်ရောက်သွားတယ်လို့ပဲခံစားကြပါလိမ့်မယ်။ပြန်လဲဆောက်လုပ်တဲ့ကျောင်းသားတမကရဲ့အထက်တဆက်မှာတော့ကျောင် ားတင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ချိုးပေးစာတွေပြပို့တာရှိပါတယ်ဥညံခေါင်ဆိုတဲ့တော်ရှင်ကတော့သူ Facebook ကနေပြီးတော့ကျွန်တော်တို့ဒီကသူ့ရဲ့အမြင်ပြပို့ထားပါတယ်သူရေးထားတာကတော့တမကတမန်းရဲ့ပုံရိပ်မပြတ်အောင်စဉ်းစားကြပါတဲ့နိုင်ငံနဲ့ဆိုင်တဲ့ကိစ္စဖြစ်ပါတယ်ခန်းစားချက်ကိုရှည်တမ်းမတင်မိဖို့လိုပါတယ်တဲ့နောက်ဥုံတင်ဆိုတဲ့တော်ရှင်ပြောတာကတော့နေရာတစ်ကပို့ပြီးတော့တင်တော်မယ်ထင်ပါတယ်တမိုင်းဝင်မြေနေရာကနောင်လာနောင်သားတွေပြတ်တနိုင်ဖို့စနစ်တကျစီမံတင်ပါတယ်တဲ့အမြင်တွေကတော့မျိုးမျိုးပါပဲကျွန်တော်အခုအဲ့ဒါဒါနဲ့ပတ်သက်ပြီးတော့ပြည်နယ်စနစ်တွေပြန်လှည့်ပေးလိုပါတယ်ကျွန်တော်ခုနကဦးလာရွှေပြောသွားတဲ့အထဲမှာသတိထားမိတာကတမကတွေပြန်လဲလှုပ်ရှားနိုင်ဖို့အတွက်တချို့နေရာမှာဖိနှိပ်ခံရတဲ့အကန့်အသတ်ခံရတဲ့ဆိုတဲ့ဟာမျိုးပြောပါတယ်တချို့နေရာတွေမှာလည်းကျွန်တော်တို့ကြားပါတယ်တမကတွေပေါ်ဖို့အတွက်နည်းနည်းကြောင်းအာဏာပိုင်တွေဒီသာအာဏာပိုင်တွေအနှောက်အယှက်မျိုးတွေရှိတယ်လို့သိရပါတယ်ဥတင်ကိုတင်ရဲ့အဲ့ဒါနဲ့ပတ်သက်လို့ဘယ်လိုများသိထားလဲဘယ်လိုအခြေအနေရှိပါလဲတမကတွေရဲ့ယက်တီမှုအထင်အနေထားအခုအစိုးရတက်မှာ
ယက်တီမှုအနေထားတော့ရှင်းရှင်းလင်းလင်းမရှိတဲ့အနေထားပဲဟုတ်အဲ့တော့အားလုံးတည်ကြည်တယ်ဟုတ်လားကျွန်တော်တို့တမကအခန်းဖွင့်ခွင့်ရတာရောလှုပ်ရှားခွင့်ရတာရောဟုတ်လားလွတ်တက်ဆိုဆိုရှာခွင့်ရတာအလုံးတင်ကြီးရဲ့ဖြစ်ရမယ်ဒါမှမဟုတ်တချောင်းတကာတာတရားဒရပုတ်ဆန်းဆိုလို့ဖြစ်နေသေးတယ်လို့တော့ကျွန်တော်တို့မြင်နေတယ်တောင်းတော့တမကရဲ့ဆုလက်ဆာဆိုရှာခွင့်ဆိုတာ
ဟုတ်ကဲ့တခြားတွင်းထန်ထန်ဖိနှိပ်မှုတွေကရောအရင်ကလိုမျိုးရှိသေးလား
အဲအဲ့ဒီဆိုကန့်သတ်မှုတွေကတော့ပြန်နေသေးတယ်လို့ကျွန်တော်တို့ကြားရသေးတယ်ဗျပြီးတော့တဏျာနဲ့တဏျာတော့မတူဘူးတချို့နေရာတွေမှာတော့အကန့်သတ်တွေတော့ညော့ပြီးတော့လုံးဆောင်လို့ရတာတွေရှိပါပြီမယ်တချို့နေရာတွေမှာတော့အကန့်အသတ်တွေအများကြီးရှိတယ်အဲဒီမှာကျွန်တော်အထူးထပ်ပြောချင်တာကတော့ဘာကတ်သမရအခွင့်ချုပ်ကလက်ရှိ CWC ကျောင်းသားတွေနဲ့ဘာကတ်သမရအခွင့်ချုပ်နာမည်နဲ့လှုပ်ရှားမှုတွေကတော့တော်တော်လေးကန့်သတ်ခံနေရသေးပဲလို့ကျွန်တော်တို့သိရတယ
်ဘယ်လိုပုံစံမျိုးနဲ့ကန့်သတ်ခံရလဲခင
်ဗျအဲသူတို့ရဲ့ကျောင်းထဲမှာဝင်ပြီးတော့လှုပ်ရှားမယ်လှုပ်ရှားခွင့်တွေကိုပိတ်ပင်တာမျိုးတွေခွင့်မပြုတာမျိုးတွေရှိရတယ်ပြီးတော့ဘာကတ်သမရအခွင့်ချုပ်နာမည်နဲ့လှုပ်ရှားမယ်ဆိုရင်ဟိုတခြားကျောင်းသားတမကနာမည်နဲ့လှုပ်ရှားတာထက်ပိုပြီးတော့ကန့်တတ်တာတွေဖြစ်နေတာကိုတွေ့ရတာပါဗျ
။ဟုတ်ကဲ့။ကိုယ်အောင်အခုလိုဒီကျောင်းသားတမကရက်တီမှုနဲ့ပတ်သက်ပြီးတော့ပုံစံမျိုးမျိုးဖြစ်နေတာပေါ့နော်။ဒေတာတစ်ခုနဲ့တစ်ခုလည်းမတူဘူးလို့ကျွန်တော်ကြားပါတယ်။ဒီအချိန်ကဘလို့ကြောင့်ဖြစ်တယ်လို့သုံးသပ်မိပါလဲ
။ဟုတ်ကဲ့ကျွန်တော်ဝီးကျုံနဲ့လည်းတချို့ကိစ္စတွေကျွန်တော်ဆွေးနွေးကြရတယ်ပြီလား
။ဟုတ်ကဲ့
။ဆွေးနွေးနံပါတ်1ကတော့ဟိုနံပါတ်1ကတော့အဲ့လိုထူးခြားဖြစ်နေပေါ့ဗျ။ဖြစ်နေတဲ့ကျောင်းတွေကိုဒီကနေ့ကတည်းကထုတ်ပြီးတော့အသင့်တရားဆောင်ရွက်ဖို့တစ်ချက်ဒါကျွန်တော်ဝန်ကြီးတို့ကိုလည်းကျွန်တော်ဆွေးနွေးရတယ်ပေါ့နော်နောက်တစ်ချက်ကခုနပြောတဲ့ရောင်းတကာတာပြည်တော်ဘုဆန်းဖြစ်နေတဲ့နေရာမျိုးကျွန်တော်တို့တွေ့တယ်တော်ပြီးတော့အဲ့ဒီပါတုတွေနဲ့ကျွန်တော်တွေ့နေကြားကြောဘာကြီးခက်ခဲရှိလဲဘာကြီးစိုးရိမ်မခြင်းဖြစ်လဲဆိုတာမျိုးကိုကျွန်တော်တို့ဟိုသူတို့နဲ့တော့ဆွေးနွေးပါမယ်တချို့တတိကြတော့ဟိုဒီလိုမျိုးတမကားဆိုတာနဲ့တချို့နမလေးဆိုရင်မကင်းဖြစ်တာရှိတယ်။ဖြစ်ရတာကြတူရဲ့ဆိုရင်စိတ်ကိုကျွန်တော်တပတ်တလန်းနေပြီးရောပုဂ္ဂိုလ်ရဲ့ချင်းကြပြီးရောဖြေလျှော့အောင်လုပ်မယ်။ဒီနေ့ကကျွန်တော်တမကရရဲ့လောလောဆယ်ဈာကာလဥရိရဲ့လို့အခိုင်အမာမထွက်ခင်ဈာကာလမှာကျွန်တော်အသိပြုအောင်လူပွေရဲ့ချင်းကြပြီးဆောင်ရပါမယ်။နောက်တစ်ချက်ကတော့အစိုးရဘက်ကနေပြီးရောလိုအပ်တဲ့ဒီစားချက်တွေထုတ်ပြီးရောကျွန်တော်တမကရလွတ်လပ်စွာလှုပ်ရှားခွင့်လွတ်လပ်စွာလှုပ်ရှားခွင့်ဆိုတဲ့နေရာမှာလေဥပဒေကလွတ်လပ်စွာလှုပ်ရှားခွင့်မှာအဲ့တော့ဟိုတခါကြတော့တပတ်ကအခုမှစပြီးဒီရာကိုစကောင်းနေပေါ်တဲ့အခါမှာကျွန်တော်အားလုံးကအစိမ့်မဖြစ်ကြသေးပါဘူးဆိုတော့တော်ဒီလူထားနဲ့ကင်းဝင်နေတဲ့အခါမှာစိတ်ရှိလက်ရှိနဲ့ကျွန်တော်တို့ဟိုဆောင်ရွက်ဖို့တော့လိုအပ်တယ်လို့ကျွန်တော်ယူဆရတယ်လေအဲ့ဒီကြောင့်မလို့အစိုးရဘက်ကတလိုင်းအော်ကျွန်တော်တို့ဘက်ကနေတလိုင်းဒီ အမောက်ကကြုတ်ဒီနဲ့ကျွန်တော်ပြင်မဆူနေမယ်အဆင်ပြေအောင်ကျိုးဆောင်မယ်လို့ကျွန်တော်အဲ့ဒီစီစဉ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဆိုရဆိုလို့ဆိုရနဲ့ပတ်သက်လို့ပါဆိုရကဒီတမကဆောင်ကိစ္စနဲ့ပတ်သက်လို့အရင်တုန်းကပုံစံငယ်ထုတ်ထားတဲ့အဆောင်ဆောက်ဖို့တဲ့ကျိုးဆောင်မှုတွေရှိတယ်အဲ့ဒါကရောအချိန်နေဘလို့ရှိလဲရက်သွားပြီလားဒါမှမဟုတ်ဆွေးနွေးဖို့ရှိလား
အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးပြီးပါတယ်ဆွေးနွေးပြီးတယ်ဆိုတော့တကယ်တကယ်ဒါကဒီတဲ့ကြောင်းနဲ့အဆောက်အုံမျိုးကြောင်းနိုင်တဲ့တဲ့မှာရှိရသလိုရှိရင်လေသူတို့တော့လက်ခံတယ်လို့အဆိုအရပြောပါတယ်ခင်ဗျာပြီးတော့ဟိုတခါတလေကြတော့ကျွန်တော်အချင်းချင်းစကားမပြောပြတဲ့အခါကျတော့ဟိုကျွန်တော်ပြင်နေကြုံတွေ့ခဲ့ဘူးရေပေါ့နော်ဟိုဘယ်လိုလဲပါလဲပေါ့ဗျာတကယ်တမ်းတချို့အချက်လက်တွေရှိတာပြီးသားဖြစ်တယ်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဟိုဒီကောင်ကဟိုတဘောကွဲလမှုအနည်းငယ်ရှိကောင်းရှိနိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်အားလုံးကဘုနာလို့ပေါ့ဗျာဟိုတယောက်နဲ့တယောက်ပတ်စင်းတဲ့ဒီပုဂ္ဂိုလ်ကြီးကရှင်နေမှာသူတို့တွေစိတ်ထဲမှာဆွေးနွေးမခြင်းဖြစ်နေရတာကဘာလဲကျွန်တော်မြင်တယ်ပြီးတော့ကျွန်တော်သိတဲ့လောက်ကိုကျွန်တော်စိတ်ရှိလေးကိုရှင်းပြမယ်နောက်တစ်ချက်အစိုးရဘက်ကလိုအပ်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့ကအစိုးရဆောင်ဆိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့
ကျွန်တော်ဘက်ကဝန်ဆောင်ရမယ့်ကိစ္စတွေလည်းကျွန်တော်တို့ဆောင်မှာဖြစ်တယ်လို့ကျောင်းသားတွေဘက်ကလည်းကိုယ့်ရဲ့အခွင့်အရေးကိုကိုယ်တစ်ခုတော့ရှိရပါဘူးဝန်နဲ့တိုင်းနဲ့ရဖို့ဆိုတာကအခုလက်ရှိနိုင်ငံရေးခင်းကျင်းကိုလည်းကျွန်တော်ပေးထားလို့မရဘူးဗျဆိုတော့အခုမှဒီဘက်သမ္မတဆိုတဲ့ဒီလိုသမ္မတနဲ့လုပ်ငန်းစဉ်နဲ့ပတ်သက်တာကိုကျွန်တော်ခုမှဟုတ်ကဲ့ဒီကနေ့ဆောင်ရွက်ခွင့်ရတာ။အဲ့တော့တခြားဒီလီကျတော့ဟိုကျွန်တော်လည်းသဘောပေါက်ပါတယ်။ဟိုရုပ်ချင်းမဖြစ်တဲ့အခါကျတော့စိတ်ထဲမှာလေမတက်မတာဖြစ်မှုကြီးကိုကျွန်တော်ရှော့ကြည့်နေတယ
်။
အခုလက်ရှိနိုင်ငံချင်းချင်းတွေမျိုးစုမပြတ်ပဲနဲ့ကျွန်တော်စိတ်ရှိလက်ရှိနဲ့ကျွန်တော်တမကဒီဖွံ့ဖြိုးတိုးတက်ရေးနဲ့ရရှိရည်တည်ရတဲ့ကိုအားလုံးပူပေါင်းဆောင်ရွက်ကြဖို့လိုလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ကျွန်တော်နောက်ဆုံးတစ်ခုပြချက်တခုရအောင်ဟိုဒီတမကဖွံ့ဖြိုးရေးကိစ္စတွေကိုနောက်တမကဆောင်ပြန်ထွက်လာပေါ်လာဖို့ကိစ္စကြီးပေါ့အခုဆောင်ရွက်ကြတဲ့နေရာမှာဘယ်လိုကိစ္စမျိုးတွေကအဓိကစင်ခေါ်ချက်အဓိကအခက်အခဲဖြစ်မယ်လို့တွေ့ထားပါလဲခုနသဘောကွဲကြရရရှိမှာပေါ့လေ
ဟယ်လို
ဟုတ်ကဲ့ဟုတ်ကဲ့ကြားပါတယ
်အဲဟုတ်ကဲ့ဟုတ်ကဲ့အဲပြန်ပြန်မေးပါဦး
ခုနကအခုဒီတမကကြီးပြန်ပြီးတော့ပေါ်ထွက်လာဖို့ရေနောက်တစ်ခါတမကကြီးတရားဝင်ပေါ်ထွက်လာဖို့ရေတမကဆောင်ပြန်ပြီးတော့ပေါ်လာဖို့ရေဒီကိစ္စတွေဆောင်ရွက်တဲ့နေရာမှာဘယ်လိုအခက်အခဲမျိုးဘယ်လိုစင်ခေါ်ချက်တွေအဓိကရှိနိုင်မယ်လို့ယူဆပါလဲ
အဓိကတော့နံပါတ်1ကတော့ကျွန်တော်တို့အားလုံးပူးပေါင်းပါဝင်နိုင်တဲ့ဒီအစည်းအဝေးတရက်ကိုကျွန်တော်ကျင်းပမယ်အဲ့ဒီအခါမှာအဲတချို့တတိယလည်းအဲတချို့ဟိုကျွန်တော်ရိုးရှင်းဆုံးမြင်တာကတော့အချက်နဲ့ပြည်သူ့ကိုသူတို့မရကြသေးဘူးမရကြတဲ့အခါမှာသူတို့တွေအဲပြောနေဆိုနေရရှိတယ်ပေါ့နော်နောက်တစ်ချက်ကဒီတမကကိုဒီမြောင်ပြန်ဆောက်မလားမဆောက်မလားဆိုတာကျွန်တော်ထင်တယ်တမကကိုဟိုဆောက်တော့တော့လက်ခံကြတယ်တို့တော့ဘလို့ပုံပုံတရာမျိုးနဲ့ဆောက်ကြမလို့ဆိုတော့လူကြီးစိတ်ဝင်စားကြရ
ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့တွေကလည်းဒီတမကအရင်ဟောင်းမှာဆောက်မလားသူ့မဟုတ်တပိုင်းထားပြီးတော့တပိုင်းမှာဆောက်မလားဒါမှမဟုတ်အဲ့ဒီတမကဝင်နေမှာပဲဆောက်မလားဆိုတာကတော့ကျောင်းသားတို့ရဲ့လွတ်လပ်တဲ့တိုင်ပင်ဆွေးနွေးမှုတွေပေါ်မူတည်ဖို့ကဆိုပြရမယ့်ကိစ္စဖြစ်တယ်ပြည်လား
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကုတင်ရေးလက်တော့နောက်ဆုံးမေးချင်ပါတယ်ကျွန်တော်စက္ကန့်30လောက်ပဲရပါတယ်ကုတင်ရေးအခုကအဓိကဘလို့အခက်အခဲစင်ခေါ်ချက်တွေကြုံနိုင်လဲခင်ဗျာဒီသမဂ္ဂကိစ္စအကောင့်တဲ့ပေါ်ဘူးက
စင်ခေါ်ချက်အကြီးကြီးရတော့တစ်ခုပဲရှိတယ်ဗျအဲ့ဒါကတော့ကျောင်းသားသမဂ္ဂအဆောက်အဦရဲ့အသက်ဝိညာဉ်ဖြစ်တဲ့ကျောင်းသားဗတ်တတ်များအဖွဲ့ချုပ်နဲ့ကျောင်းသားသမဂ္ဂတွေရဲ့ရက်တီဝင်နေနော်လွတ်လပ်စွာလှုပ်ရှားခွင့်ရှိဖို့ပဲနော်အဲ့တော့ဒီနှစ်ခုကိုတီးခြားသက်သက်မဆောင်ရကောင်းဘူးကျောင်းသားသမဂ္ဂပဲလုပ်မယ်အဆောက်အဦပဲစောင့်မယ်ကျောင်းသားသမဂ္ဂမပေးဘူးဆိုတာမျိုးလုပ်လို့မရဘူးနောက်သဘောထားမှမနဲ့လုံဆောင်ချက်မှန်ရင်တော့အများစုလက်ခံလာမှာပဲဆိုကျွန်တော်ယုံတယ်ဒါပေမဲ့တခုတော့ပြောစရာရှိတယ်မှန်ကန်တဲ့သဘောထားတော့ရှိတယ်ဒါပေမဲ့အချိန်ကြီးကလုံးလို့မရသေးဘူးဆိုရင်လည်းမလိုကြဘူးလို့တို့အချိန်ကြီးကအတိုင်းအတာတခုထိလုံးလို့ရပြီးတော့ကိုယ့်မူကိုမထိခိုက်တဲ့အခွင့်အရေးမျိုးဖြစ်တဲ့ဆိုရင်လည်းကျွန်တော်တို့လက်မလုံမိဘူးလို့တယ
်ဒါ
ကြောင့်ဒီမိုကရေစီစံနဲ့ပြောရအောင်ဆိုရင်လုံးဝအတင်းနဲ့ဖိတ်ရှိနေထားပြီးတော့ဖြစ်တင်ဖိတ်လိုက်ကြအောင်တဖြည်းဖြည်းကြိုးစားသွားတဲ့လူကကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တဲအနေနဲ့အစီအစဉ်ချင်းဆစ်သွားလို့ပါပါဝင်ဆင်းရဲပေးတဲ့ဥရအောင်ဦးတင်နေတော်ရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲအနေနဲ့အစီအစဉ်ဒီမှာပဲကျွန်တော်ကွင့်ပြီးပါ